ကမ္ဘာမှာဓာတ်နှုန်းညင်မြမှုပိုရှိလာဖို့ဆိုရင်2030ပြည့်လွန်တဲ့အရာမှာပီလီယနာတထည်အရေအတွက်တစ်ဝက်လောက်လျှော့ချပြည်စင်တယ်လို့ပရတင်အခြေဆိုင်နိုင်ငံတကာပရဟိတအဖွဲ့ Oxfam ကပြောလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဒါဗိုစ်မှာကမ္ဘာစီးပွားရေးဖိုရမ်ကျင်းပနေချိန်မှာပဲဓာတ်နှုန်းညင်မြမှုရှိတဲ့အတွက်ကမ္ဘာလူဦးရေရဲ့တက်ရခိုင်နှုန်းလောက်သာရှိတဲ့လူချမ်းသာတွေအပေါ်အခွန်တိုးကောက်တာတမမဟုတ်အခြားမူဝါဒတွေချမှတ်တင်တယ်လို့ Oxfam ကတင်လာနေမှာပြောဆိုလိုက်တာပါ
1% is taking so much and the 99% in this moment of great crisis.
တရှိရင်ဆိုင်နေရတဲ့အချက်အတဲကာလအတွင်းပြည်သူ99ရခိုင်နှုန်းဝင်ငွေမလုံးမလောက်ဖြစ်နေတဲ့အချိန်မှာတစ်ရခိုင်နှုန်းသောလူတွေကတော့မတန်တဆဝင်ငွေတွေရနေကြပါတယ်လို့ Oxfam အမှုဆောင်ညွှန်ကြားရေးမှူး Gabriel Bocha ကပြောဆိုသွားတာပါ။တနင်္လာနေ့ကစပြီးတော့တပတ်ကြာကျင်းပတဲ့စီးပွားရေးဖိုရမ်ကိုနိုင်ငံရေးကောင်ဆောင်တွေ၊ကုမ္ပဏီအမှုဆောင်အရာရှိတွေနဲ့ထင်ရှားကြော်ကြားသူတွေတက်ရောက်လာကြတာပါ။ Survival of the Richest လို့နာမည်ပေးထားတဲ့ Oxfam ရဲ့အစီအခါစာမှာတော့ပြီးခဲ့တဲ့ဆယ်နှစ်အတွင်းပီလီယနာတထည်ကြီးတွေရဲ့ချမ်းသာမှုနှစ်ဆတိုးလာပြီးအချမ်းသာဆုံးလူတစ်ရခိုင်နှုန်းရဲ့ကျွယ်ဝမှုတွေက85ဆတိုးလာတယ်လို့ဖော်ပြထားပါတယ်။ကိုဗစ်ကရောဂါကြောင့်လူနေမှုစိတိုးလာပြီးတော့ယူကရိန်းအပေါ်ရုရှားကျူးကျော်စစ်ကြောင်းစားသောက်ကုန်နဲ့လုံစာစီဈေးတွေတက်လာခြင်းမှာတထဲတွေကတော့ပိုးပြီးတော့ချမ်းသာကျပေါ်လာတယ်လို့လည်းအစီအခါသားမှာဖော်ပြထားပါတယ်။2020ပြည့်နှစ်နောက်ပိုင်းငွေကြေးဖောင်းပမှုတွေကြောင့်ကမ္ဘာသဝန်လက်ခစားအလုပ်သမား1.9 ဘီလီယံတို့အခက်ခဲနဲ့ရင်ဆိုင်နေရချိန်မှာပဲဘီလီယနာတထဲကြီးတွေမှာတော့နေ့စဉ်ဒေါ်လာ1.9ဘီလီယံဝင်ငွေတိုးလာတယ်လို့လည်းဆိုထားပါတယ်။